ရခိုင်ပြည်နယ်မောင်တော်နယ်ဘူးသီးတောင်ဒေသတွင်းကအစိုးရလုံခြုံရေးစခန်30နီးပါးကိုတစ်ချိန်နဲ့တစ်ပြိုင်နက်ဝင်ရောက်တိုက်ခိုက်ခဲ့တဲ့ Arakan Rohingya Salvation Army အာစာကတိုက်ခိုက်မှုတွေကိုတလကြာရပ်ဆိုင်းဖို့တစ်ဖက်သက်ကြေညာချက်ထုတ်ပါတယ်မြန်မာအစိုးရဘက်ကတော့အကြမ်းဖက်ဝါဒီတွေနဲ့ဆီးဆက်ဆွေးနွေးမဲ့မူဝါဒမရှိဘူးလို့နိုင်ငံတော်အတိုင်ပင်ခံရုပ်ညွှန်ကြားမှုဥစော်ထေးကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားထားပါတယ် Arakan Rohingya Salvation Army ကိုမြန်မာအစိုးရကအကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ထားတာပါဩဂုတ်လ25ရက်နေ့ကမြန်မာအစိုးရလုံခြုံရေးစခန်းတွေကိုအာစာအဖွဲ့ကတိုက်ခိုက်တာကြောင့်အစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အစိုးရဝန်ထမ်းတွေအရက်သားတွေတေဆုံခဲ့ရပါတယ်။အာစာအဖွဲ့ကတော့သူတို့အစိုးအပြစ်ခတ်ရဲစဲရေးကာလအတွင်းအကူအညီပေးရေးအဖွဲ့တွေအနေနဲ့အတိဒုက္ခရောက်ရသူအလုံးကိုလူမျိုးဘာသာမခွဲခြားဘဲအကူအညီပေးဖို့မနေ့စနေနေ့ကပြောပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်တွင်းကအကြမ်းဖက်တိုက်ခိုက်မှုတွေကိုမြန်မာအစိုးရဘက်ကကင်တွယ်လှုပ်ဆောင်နေတာတွေကိုအမေရိကန်ဘက်ကထောက်ခံတဲ့အကြောင်းနောက်အကူအညီလိုအပ်နေသူတွေအလုံးထံကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေမဖြစ်မနေရောက်ရှိဖို့အတွက်လိုအပ်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟီလေးကပြီးခဲ့တဲ့တောက်ကြာနေ့ကကြေညာခဲ့ပြီးတဲ့နောက်တစ်နေ့စနေနေ့မှာပဲအာစာအဖွဲ့ဘက်ကအပြစ်ခတ်ရချောင်းကြေညာချက်ထွက်လာတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်တွင်းကအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဒေရှ်ဖက်ကိုထွက်ပြေးလာသူရိုဟင်ဂျာ၃သိန်းနီးပါးရှိနေပြီလို့လဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကခန့်မှန်းထားပါတယ် UNHCR ပြောခွင့်ရ BBN ထံကအခုလိုပြောပါတယ်
The agencies that are out there are providing as much as they can such as high energy biscuits hot meals but we certainly need more resources based on what we already have on the ground
ဖွဲ့စည်းတွေဘက်ကလည်းသူတို့ဘက်ကတတ်နိုင်သလောက်အစာခန့်နဲ့ဘီစကွတ်မုန့်နေအစာအသောက်တွေဝေငှနေပါတယ်ဒါပေမဲ့အများကြီးထတ်လို့နေပါတယ်တကယ်လက်တွေအခြေအနေအရမလုံလောက်ပါဘူးထပ်ပြီးတော့ရဖို့လှုံ့ဆော်သွားဖို့ရှိပြီးဘင်္ဂလားဒေ့ရှ်အနာပိုင်းတွင်လည်းလဲပူးပေါင်းဆောင်ရွက်သွားပါမယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရ BBN တန်ပြောဆိုသွားတာဖြစ်ပါတယ်ရခိုင်ပြည်နယ်မောင်တော်ဘူးတီတောင်ဒေသကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသူတွေကသူတို့ကိုသူတို့ရိုဟင်ဂျာတွေလို့သုံးနှုန်းပြောဆိုကြပေမဲ့လည်းမြန်မာအစိုးရအဆက်ဆက်ကတော့ရိုဟင်ဂျာဟာမြန်မာနိုင်ငံကတိုင်းရင်းသားမဟုတ်ဘူးလို့အစဉ်တစိုက်ရပ်တည်ထားတာဖြစ်ပါတယ်ရှင်